တရားအာယုံပြုကြမယ်ဗျဒီနေ့သာသနာတော်နှစ်2548ခုခောဇာတကရဲ့1365ခုနှစ်ကဆုံးလပြည့်နှစ်ခရစ်နှစ်2003ခုမေလ15ရက်အကြာသပတေးနေ့နေ့လယ်အချိန်ရန်ကုန်မြို့အာဇာနည်ပိမာလမင်္ဂလာပြုဟာအသိဉာဏ်ကြီး၌မင်္ဂလာပြုဟာအသိဉာဏ်ဤ45ချိန်မြောက်ကဆုံးလာပြီဗုဒ္ဓနေအထင်မှပူဇော်ပွဲကိုအကြောင်းပြု၍ကောင်းမှုတရားကြိုးစားပြုလုပ်အထောက်ကြတဲ့အခါမှာဗုဒ္ဓပူဇာဓမ္မပူဇာအဖြစ်ဖြင့်ဓမ္မဒါနဓမ္မလက်ဆောင်အဖြစ်ဖြင့်အမရပွဲအဖြစ်ဖြင့်ဟောကြားအပ်သောကဆုံးလာပြီဗုဒ္ဓနေတရားတော်အကြောင်းအရာကလည်းကဆုံးလာပြီဗုဒ္ဓနေဆိုတော့တရားကောင်းစဉ်ကိုဘာမှထူးရှားပြီးတတ်စရာမလိုတော့ဘူးကဆုံးလာပြီဗုဒ္ဓနေတရားသူ့နှစ်ဖေနဲ့သူ့ကာယနဲ့ကဲ့လို့ကဆုံးလာပြီဗုဒ္ဓနေဆိုတာကလောကဝဟာရသမုဒိပညာအဖြစ်ပေးသောနာမည်ဖြစ်တယ်တရားဟောတရားနာပုဂ္ဂိုလ်အပေါင်းသူတော်ကောင်းတို့အတွက်ကြတော့တရားမမေ့ဖယားနေတရားတော်ဖယားနေဆိုတာဗုဒ္ဓနေပြောတာတရားဟောတရားနာပုဂ္ဂိုလ်တွေကနေ့တိုင်းဗုဒ္ဓနေဖြစ်အောင်ပဲလုပ်ရမှာကဆောင်လာပြီးဗုဒ္ဓနေအတိမတ်ပြုတာကတော့မြတ်စွာဘုရားပဲနဲ့ပွားမြင်တော်မူတာပဲနဲ့ဘုရားဖြစ်တော်မူတာတဲ့နဲ့ပြိနေမှာစံတော်မူရာလို့မမရရဗုဒ္ဓကိုပူဇော်ကြခြင်းသာဖြစ်တယ်မိမိတို့ရဲ့ဗုဒ္ဓနေကနေ့တိုင်းသာဖြစ်တယ်နေ့တိုင်းဗုဒ္ဓနေဖြစ်ဖို့ကလည်းပဲတရားမမေ့မှပဲဖြစ်မှာဒါကြောင့်တရားမမေ့ဖယားနေတရားမမေ့တမျှတော့နေ့တိုင်းဖယားနေကြည့်ပါဗုဒ္ဓနေကြည့်ပါကဆောင်လာပြီကိုဗုဒ္ဓနေဆိုတာကတော့ဟောဟာရသမုဒ္ဓိအဖြစ်ပြောတဲ့ဇာကညဗုဒ္ဓကိုမမရရပူဇော်တဲ့အနေနဲ့ဟောဟာရသမုဒ္ဓိဇာကအနေနဲ့ပြောတဲ့ဇာကမိမိတို့ရဲ့အလုံးသဘောအရာသတ်မှတ်ရမယ်ဗုဒ္ဓနေကနေ့တိုင်းသာဖြစ်တယ်။ဒါကြောင့်တရားမမေ့ဖယားနေကဆုံးလာပြီးဗုဒ္ဓနေဓမ္မမဟုတ်တရားမမေ့ဗုဒ္ဓနေတရားသစ္စာဘုရားဘုရားဆိုပန်တော်မူခဲ့တဲ့အချိန်နိယတဗျာဒိတ်ယူခဲ့တဲ့အချိန်တုန်းကဗျာဒိတ်တော်ယူခဲ့တဲ့အချိန်တုန်းကကျုံးဝါခဲ့တဲ့စကားတွေတမအနှစ်ချုပ်စကားလေးတစ်ခွန်းကဗုဒ္ဓောဘောဓိယံဗုဒ္ဓောဘောဓိယံငါအမှန်သိအောင်အရင်လုံးမယ်ငါအမှန်သိပြီလို့ရှိရင်သတ္တဝါအများကိုလည်းအမှန်တိအောင်လုပ်ပေးမယ်အမှန်တိအောင်ပြောပြပေးမယ်ခံယူချက်ကဒါပဲငါအမှန်တိအောင်လုပ်အောင်မယ်အမှန်တိအောင်လုပ်ဖို့ကလည်းပြပန်းလေးလာပန်းလေးနှစ်ပန်းလေးနဲ့ရမှာကမဟုတ်တရားအကုန်လုံးကိုသိတဲ့သဗ္ဗညုတ္တဉာဏ်တို့ကြီးရဖို့ဆိုတာကဘဝပေါင်းများစွာကဘာပေါင်းများစွာဖြစ်ပြရမယ်အလုပ်ဖြစ်တယ်အသက်ခန္ဓာများစွာစွန့်ကျဲအနစ်နာခံပြီးတော့ဖြစ်ရမယ်အလုပ်ဖြစ်တယ်ဒါကြောင့်ငါကိုယ်တိုင်အမှန်တရားကိုသိအောင်လုပ်အောင်မယ်ငါအမှန်ကိုသိပြီးလို့ရှိရင်သတ္တဝါတွေကိုလည်းအမှန်တိုင်းသိအောင်လုပ်ပေးမယ်သတ္တဝါတွေကိုလည်းအမှန်တိုင်းသိအောင်ပြောပြပေးမယ်အမှန်မသိလို့ဒုက္ခရောက်နေကြတာအလောင်းတော်ကြီးမျက်နှာပေါ်ဗျာအမှန်တိုင်းမသိကြလို့ဒုက္ခရောက်နေကြတော့အဖေကလည်းအမေကိုမကန်နိုင်အဖေအမေကလည်းသားသမီးမကန်နိုင်သားသမီးကလည်းအဖေအမေကိုမကန်နိုင်သားရည်သမီးတွေတကယ်ကိုအရေးကြုံလာတဲ့အခါဒုက္ခရောက်လာတဲ့အခါအဖေတို့အမေတို့ကယ်ပါဦးကယ်ပါဦးသူတို့တန်းနှံတဲ့ကာလတေတာအကန့်အသတ်ကလေးနေတော့ကုညီလိမ့်မယ်သူတို့လည်းအမှန်တိတာမဟုတ်တော့အဖေတို့အမေတို့ကလည်းရမ်းပြီးလုံရတာကခံများများဆိုတော့ အမှန်တိုင်းတကယ်ကြီးတိကျသေးတာမဟုတ်တော့သာသမီဒုက္ခရောက်လေဒုက္ခတော့ကဲနေမှာမဟုတ်ပါဘူးတဲ့တကယ်အရေးတကယ်ပဲကြုံလာကလက်ပိုက်ကြည့်နေရတာမတတ်နိုင်ဘူးဗျအဘေတို့အမေတို့ဒုက္ခရောက်လာပြန်တော့သားတို့သမီးတို့အဘေတို့အမေတို့ကုညီကြပါအောင်ကွယ်ကဲကြပါဦးသားတို့သမီးတို့လည်းအမှန်တိုင်းတကယ်အကုန်သိထားကြတာဒီကမဟုတ်တော့အဘေတို့အမေတို့ဒုက္ခတကယ်ရောက်တဲ့အခါသူတို့လည်းပဲမကဲနိုင်ပါဘူးသူတို့တန်းနာတဲ့လောက်ကာလဒေသအခန့်အတာကလေးနဲ့ကူညီပေးကြမှာပဲရှိပါတယ်တကယ်တမ်းဒုက္ခရောက်နေတာလွတ်သွားအောင်တော့မတတ်နိုင်ကြပါဘူးတကယ်ချင်းချင်းဘလောက်ချစ်တယ်ပြောပြောအရေးကြုံမကဲနိုင်ကြဘူးဇနီးမောင်နှံနဲ့ရောက်ဘလောက်ချစ်တယ်ပြောပြောအရေးကြုံလားဘသူကမှဘသူကမကဲနိုင်ကြဘူးအောင်ကိုမတိကြသေးလို့အမှန်ကိုအမှန်တိုင်းပြည့်ပြည့်ဝဝမတိကြသေးတော့ဘယ်သူကမှဘယ်သူကိုမကြံနိုင်ကြသည်အဲ့ဒါကိုမြတ်ဗုဒ္ဓအလောင်းကသိတာပေါ့ဒါကြောင့်ငါအမှန်သိအောင်လို့အောင်မဲငါအမှန်သိပြီးရဲ့အများကိုလည်းအမှန်သိအောင်လို့ပေးမယ်ပြောပြပေးမယ်ဆိုတော့ချိန်ကြည့်လိုက်တဲ့ငါအမှန်သိအောင်လို့ဖို့ဆိုရင်အရင်အနည်းဆိုင်ရမှာကတော့အများကြီးပဲသက်ရှိပစ္စည်းတွေတက်မဲ့ပစ္စည်းတွေစောင့်ရမှာကလည်းအများကြီးပဲကိုယ်အသက်ကိုယ်ခန္ဓာစောင့်ရမှာကလည်းအများကြီးပဲအနိနာခံရမှာတွေကအများကြီးပဲဩငါတယောက်အနိနာခံလိုက်ရင်ဟောဘက်ကရလက်ကနင်းနင်းနောနောမှမဟုတ်ပဲတတဝါတွေအမှန်ကိုအများကြီးသိကြမှာဒုက္ခအများကြီးလောကြမှာချမ်းသာအစစ်အမှန်ကိုအများကြီးရကြမှာဟဲငါတယောက်အနိနာခံရအများကြီးဒုက္ခလွတ်ပြီးချမ်းသာကြမှာဆိုရင်ငါအနိနာခံတာထိုက်တန်နေဟဲ့တန်နေအဲ့ဒါငါတယောက်တည်းအနာခံလိုက်တာနော်ဇတ္တဝါတွေကအများကြီးဒုက္ခအပူတွေလောကြမှာအပူတွေငြိမ်းကြမှာချမ်းသာအစစ်အမှန်ကိုတတ္တဝါတွေအများကြီးရကြမှာမာအနိနာခံရမာနဲ့တတဝါတွေကောင်းကျိုးရကြမာဒီရှင်ကြည့်လိုက်တော့ရလာမယ်ကောင်းကျိုးတွေကအနန္တအများကြီးပဲဒီတော့ငါအနိနာခံထိုက်တယ်ထိုက်တာမာတွေဟဲ့အဲ့ဒါငါတယောက်တည်းအနိနာခံလိုက်တာနဲ့တတဝါအများကြီးဒုက္ခလောကြမှာပဲငါတယောက်တည်းအနိနာခံလိုက်တာနဲ့တတဝါတွေအများကြီးချမ်းသာကြမှာပဲထိုက်တာမာတွေလုံးမပေါ်ရဲ့ရဲ့အဲ့ဒါနဲ့ဗုဒ္ဓဘောတေယံဆိုတဲ့ကျောင်းဝါချက်ကိုအခြေခံပြီးတော့ယေတာပြားတဲ့ယူပါရမီတော်တွေဖြည့်ခဲ့တယ်လေစူးစားခဲ့အားထုတ်ခဲ့တယ်။နိယတာပြားတွေရပြီးရင်တောင်မှလေးအတင်းချင်းနဲ့ကပါတသိမ့်ဒါကအ ਨੇ စုံတချို့တချို့အလောင်းတော်တွေရရှိအတင်းချင်းနဲ့ကပါတသိမ့်တချို့အလောင်းတော်တွေရ16အတင်းချင်းနဲ့ကပါတသိမ့်အနေဆုံးလေးအတင်တဲ့ကဘာတသိနိယတပြတိမရခင်တုန်းကဖြည့်ခဲ့ရတဲ့အချိန်ကာလကဆိုရင်လေအများကြီးဗျနိယတပြတိယူတယ်ဆိုတော့လေထိုက်တန်သူမှယူလို့ရတာလို့ထိုက်တန်အောင်ဖြည့်ကျင်ခဲ့ရတဲ့ကာလတွေကလည်းအများကြီးဗျလမ်းမရတွေ့တဲ့လူတယောက်ကကျွန်တော်လည်းဘုရားစုပံမယ်နိယတပြတိပေးပါဘယ်နဲ့လို့ဖြစ်မလဲဗျထိုက်တန်တော့အရင်ကျင့်ရသေးတာဗျအဲ့ဒါနဲ့ပါရမီတွေဖြည့်ပြီးတော့လာလိုက်တာနောက်ဆုံးဘဝဒီဘဝရောက်လာတယ်ခြုံပြောလိုက်တော့ဒီဘဝပေါ့မဟာတေကရဲ့68ခုကဆုံးလာပြီနေမှာဗုဒ္ဓအလောင်းအလျာဖွားမြင်တော်မူခဲ့တယ်ဖွားမြင်တော်မူတော့စကား9ခွန်းကြုံဝါတယ်စကား9ခွန်းတေကအခောဟမသမီလောကတ္တငါလောကထဲမှာအမြတ်ဆုံးလောကဆိုတာလူရောနတ်ရောဓမ္မရောဘုရားဟာလူသားဖြစ်တဲ့ကြောင့်လူကိုအမြတ်ဆုံးလို့ပဲသုံးပြီးတော့နတ်ရောဓမ္မရောလူလို့ပဲသုံးလိုက်တဲ့လူသုံးပါဆိုတာနတ်လူဓမ္မကိုလူသုံးပါလူသုံးပါဆိုတဲ့လောကထဲမှာငါအမြတ်ဆုံး။ဩငါအမြတ်ဆုံးလူအမြတ်ဆုံးလူပဲ။ဘွားမြင်ကစား ဖွားမြင်ရင်ဖွားမြင်ခြင်းမြောက်ဘက်ကိုဥတဲပြီးတော့မှခြေလမ်းခုနှစ်လမ်းလှမ်းကြွခုနှစ်လမ်းမြောက်ကြတော့ရပ်ပြီးတော့ကျုံ꽈လိုက်တာစကားငါကွန်တေကာဧကောဟမသမီလောကတာငါအမြတ်ဆုံးလူတဲ့လူတဲ့နတ်တဲ့ဓမ္မတဲ့ငါအကုန်မြတ်တဲ့အမြင့်မြတ်ဆုံးကျောင်းဝါရတာဘောပါရမီကတိတ်တိတ်ကျဲရှမ်းရှမ်းတောက်ကြီးဖြည်လာခဲ့တာနေ့စေထောဟမသမီလောကတာလူနာဓမ္မဆိုတဲ့ဟောဒီလောကထဲမှာငါအကြီးဆုံးနဲ့ငါအကြီးဆုံးလူပဲငါလောက်ကြီးတဲ့လူမရှိဘူးငါအကြီးဆုံးလူဘွားမြင်ကစားအလောင်းတော်ကလေးကကျုံးသွားတာနော်ငါအကြီးဆုံးနဲ့အဲ့ဒါအကြီးအကဲတွေထဲမှာငါအကြီးဆုံးလို့ပြောတာကြာကအရွယ်အားဖြင့်ကြီးတာကိုပြောတာမဟုတ်ဘူးဓမ္မကုံအားဖြင့်ကုံအားဖြင့်ပြောတာဟုတ်တယ်ပါရမီတွေဖြည့်ခဲ့တာကဒီအချိန်မှာဘုရားအလောင်းဘွားမြင်တဲ့အချိန်မှာဘုရားအလောင်းတော်ရဲ့ပုံကံကံဉာဏ်ပါရမီအဲ့ဒါတွေကိုအဲ့ဒါတွေနဲ့ရှင်းကြည့်အလောင်းတော်ကကြည့်လိုက်တဲ့ဟောဒီလူတွေရောဟောဒီနတ်တွေရောဟောဒီဇမားတွေရောငါလောက်ပါရမီကံကြီးသူတွေတယောက်မှမရှိဘူးဟောဒီလောကထဲမှာငါအကြီးဆုံးပါရမီကံအကြီးဆုံးဝါဟာအကြီးဆုံးလူတယောက်ပဲဘွားမြင်ကစားတိတ်တိတ်လေးပဲရှိသေးတယ်နော်အကြီးဆုံးလို့ကြီးညာလိုက်တယ်နော်ငါဟာအကြီးဆုံးလူတဲ့သုံးတစ်ထောဟမသမီလောကသအချီးမွန်းခံထိုက်တဲ့လူတွေနတ်တွေဓမ္မတွေတတ္တဝါတွေထဲမှာငါသာအချီးမွန်းအခံထိုက်ဆုံးငါသာအချီးမွန်းထိုက်ဆုံးကောင်းတာပဲချီးမွမ်းကြမယ်ဆိုရင်တော့ငါသာအကောင်းဆုံးပေါ့ဗျာကောင်းတာပဲရွေးပြီးချီးကျူးကြတော့မယ်ချီးမွမ်းကြရမယ်ဆိုရင်ငါသာအကောင်းဆုံးကောင်းမှာပေါ့ဥတည်ချက်ကလည်းအမြင့်မားလိုက်တာငါတယောက်တည်းအနဲ့နာခံလိုက်တာနဲ့သတ္တဝါတွေအများကြီးဒုက္ခလွတ်ကြမှာငါတယောက်တည်းအနဲ့နာခံလိုက်တာနဲ့သတ္တဝါတွေအများကြီးချမ်းသာကြမှာအများအတွက်ကိုတခါတလင်းနဲ့တည်းရည်ရွယ်ချက်နဲ့တခုတည်းသောလမ်းကြောင်းရှင်းကလေးလာခဲ့တာဆိုတော့ဒီပြင်လူတွေနတ်တွေဓမ္မတွေတဲ့တကယ်ချီးကျူးထိုက်တော်တာဗောပုထုဇဉ်အများဟာကိုယ့်အတွက်ကြီးဦးစားပေးကြတာမဟုတ်လားကို့ဖို့ပူကာမရှံကာမဆိုပြီးတော့သူများအတွက်ထည့်စင်စားတာကများတယ်မဟုတ်လားကိုယ်အတွက်ပိုးပြီးဆိုခါမှကိုယ်တည်းကပိုးပြီးဆိုခါမှရှံပြီးဆိုခါမှသူများအတွက်ထဲ့အတွက်ခြင်းသေးတာထဲ့အတွက်ခြင်းနဲ့စိတ်ကရှိတာဆိုတော့အလောင်းတော်ကြီးကကိုယ်အတွက်ဘာမှမတွက်သူများအတွက်ကြီးရောညှို့ချီးကျူးထိုက်တာပေါ့ဟုတ်ချီးကျူးခံထိုက်တယ်သတ္တဝါတွေဓမ္မငါသာအချီးကျူးခံထိုက်တော့ချီးမွှန်းအဆုံးအချီးမွှန်းထိုက်ဆုံးဖြစ်တဲ့တဏှာဖြင့်ငါသာလျှင်အထေဝါဆုံးကျက်တည်းအရှိဆုံးဖြစ်တယ်ငါသာအကောင်းဆုံးဖြစ်တယ်ပေါ့ငါသာအကောင်းဆုံးဖြစ်တယ်ငါသာရည်ရွယ်ချက်အကောင်းဆုံးလူပါငါသာလမ်းကြောင်းအရှင်းဆုံးနဲ့လာခဲ့တဲ့လူပါငါသာအစီအစဉ်အကောင်းဆုံးနဲ့လာခဲ့တဲ့လူပါကိုဟာကိုအမိန်ပေးကိုအမိန်ကိုနာခံအိုးအသက်ပါဆွန်ပြီးကိုခိုင်းတာကိုလောက်တယ်ဘလောက်မြတ်စွန်စားတယ်လဲမိတော့တကယ်သူများခိုင်းတာဆရာသမားစတဲ့ပုဂ္ဂိုလ်များကအကျိုးလို့လို့ခိုင်းတာလေးတောင်းဩဟိုဟာလေးစင်ကြီးပေးခြင်းတရားလေးစင်ကြီးပေးခြင်းဒီနေ့လို့ရမှာဒီနေ့မလုပ်ကျင်သေးဘူးနောက်နေမှာပါလုပ်ကျင်သေးတယ်အလောင်းတော်ကြီးကြည့်ပါဦးကိုဟာကိုအမိန်ပေးတာနော်သူများကပေးတဲ့အမိန်မဟုတ်ဘူးနော်မင်းဒီနေ့ဒါပြီးအောင်လုပ်ပါမင်းဒီဘဝမှာဒါကိုပြီးအောင်လုပ်ပါကိုဟာကိုအမိန်ပေးတယ်ကိုအမိန်ကိုတပွင့်မတိနာခံတယ်အတိအကျအပြည့်အဝလုပ်တယ်ကိုကတိကိုတည်တယ်ကတိမပြတ်ဘူးဘုဒ္ဓဆရာအများစုကတိတ်ကတိပြတ်တာဒီနေ့အလှလုံးမဲ့ပြောလိုက်တဲ့အကြောင်းမမြင်တာနဲ့နောက်တစ်ပတ်မှလုပ်မဲ့လို့လုံးချင်းလဲလုပ်လိုက်တာဒီနေ့ဥပုကလေးရောစောင်းလိုက်အောင်မအိုးအလုပ်တွေရှုပ်ထားနဲ့နောက်တစ်ပတ်မှပဲစောင်းတော့မဲ့လုံးချင်းလုပ်လိုက်သေးတာ ဒီနေ့ပဲပြေးပါမယ်ပြောပြီးတော့နောက်တော့အเจ้าမကြီးလို့မပြေးသေးဘူးလို့ချင်းလှုပ်လိုက်တာကိုကတိတောင်ကိုမတိချင်းတဲ့ပုထုဇဉ်ရဲ့ဘောကအလောင်းတော်လည်းပုထုဇဉ်ပဲလေပုထုဇဉ်တဲ့မှာတော့အမတန်ထူးခြားတဲ့အထူးခြားဆုံးပုထုဇဉ်ကြီးပေါ့ဒါကြောင့်ငါသာအကောင်းဆုံးလူငါသာအထေဝါဆုံးလူငါသာကျက်တရေအရှိဆုံးလူဖွာမြင်ပါစေတေတေဘုရားအလောင်းတော်ငငယ်လေးကကျုံးဝလိုက်တာလေးကအယမန္တိမဇာတိဒီဘဝဟာနောက်ဆုံးပဲဒီဘဝဟာငါရဲ့တန်တရာခီးမှာနောက်ဆုံးဘဝပဲငါနတ္တိဒါနိပုဏ္ဏဘောနောက်တပံငါဘဝတန်တရာမှာဖြစ်เสียမရှိတော့ဘူးတဲ့ငါရဲ့ဖြစ်ချင်းဒီတာနောက်ဆုံးပဲနောက်ထပ်ငါမှာဖြစ်เสียဘဝတန်တရာမှာဖြစ်เสียမရှိတော့ဘူးအကားငါခွန်းကိုရဲရဲတောက်ကျုံဝါပြီးတော့မှဘဝမှာတကယ်အာဇာနည်သူရဲကောင်းအဖြစ်ကိုပြခဲ့ရတယ်ကိုဟာကိုကျုံဝါပြီးတော့မှအာဇာနည်အဖြစ်ကိုပြခဲ့ပါတယ်အဲ့ဒါနဲ့ငငယ်လေးရစားစားစားကြည်လာတဲ့တော့တက်တော်16နှစ်အရွယ်ကြတော့မင်းဖြစ်ပေါ့ဗျာ29နှစ်အရွယ်ကြောက်တော့ရောက်တော့နမကြီးလေးပါမြင်လို့တာဝေကအကြီးစွာဖြစ်တော်တော်6နှစ်ပါလုံးဒုက္ခရစရိယာတိကျင့်နောက်ဆုံးကြတော့မေဇိမာပရိပဒလမ်းကြောင်းကိုပြောင်းဖြည့်ကျင့်ကြိုးစားတက်တော်35နှစ်အရွယ်မှာမဟာတက္ကရတရား3ခုကဆောင်လာပြီနေမှာဗုဒ္ဓဖြစ်တော်မူခဲ့တယ်။ခုနကျုံဝါချက်စကားနှစ်ခွန်းမှာဗုဒ္ဓဘောဓိယံဆိုတဲ့စကားနှစ်ခွန်းမှာဗုဒ္ဓဆိုတဲ့ကုတ်ကိစ္စပြီးတဲ့နေ့ကမဟာတက္ကရာတရား3ခုကဆောင်လာပြီနေ။ငါအမှန်သိပြီအကုန်သိပြီ။အဲ့ဒီနေ့မှာဘုရားဖြစ်ပြီးရင်ဖြစ်ကြည့်ခြင်းကျုံဝါတာကမနေ့တော့ပဲအနေကစားတင်ကြတော့တန်ဃာတော်တွေရွတ်ကြမှာပေါ့လေအနေကဇာတိတန်တရံတန်တဝိတံအနေပိတံကဟကရံကဝေတံတောဒုက္ခဇာတိပုဏ္ဏပုဏ္ဏကဟကာရကဒိဋ္ဌောတိပုဏ္ဏဂေဟနာကာဟတိတပ္ပတေဖာတုကပကကဟကုတံဝိတံကတံဝိတံခာရကတံစိတ်တံတဏနံခယမေဇကကြုံဝါတော်မူတဲ့စကားဘုရားဖြစ်ပြီးရင်ဖြစ်ပြီးချင်းကြုံဝါတာအဲ့လိုကြုံဝါပြီးတော့ဗုဒ္ဓအဖြစ်ကျင်ညာတော်မူခဲ့တယ်ဗုဒ္ဓဖြစ်တော့ဗုဒ္ဓနဲ့ထိုက်တန်သူတွေဝန်သာလိုက်ကြတာဝမ်းမြောက်လိုက်ကြတာဗုဒ္ဓနဲ့မထိုက်တန်တဲ့မာနစားတဲ့ပုဂ္ဂိုလ်တွေကြတော့လေအကုသိုလ်ပွားလိုက်ကြတာ။အိုးမကျင်မနှက်တွေဖြစ်လို့နှလုံးမသားမရာတွေဖြစ်လို့ဟုတ်တယ်လေအကောင်းဟာလူတိုင်းနဲ့တန်လာမှမဟုတ်ပဲတတ္တဝါတိုင်းနဲ့တန်လာမှမဟုတ်ပဲအကောင်းဆိုတာအကောင်းနဲ့တန်သူအတွက်သာတန်မှုရှိတာအကောင်းနဲ့မတန်သူအတွက်အကောင်းဆိုတာပေါ်လာပြီရလာပြီမဲ့ဝန်တာနိုင်ကြမှာမဟုတ်ဘူးမတန်သူတွေဝန်မတာနိုင်ကြဘူးထိုက်တန်သူတွေဝန်တာကြတယ်ဝန်မြောက်ကြတယ်ဗုဒ္ဓဘောဓိယမဗုဒ္ဓဆိုတဲ့ငါကိုယ်တိုင်အမှန်တရားကိုသိအောင်လုပ်အောင်မယ်ဆိုတဲ့အတိုင်းကိုယ်တိုင်အကုန်သိသွားပါပြီကိုယ်ကိစ္စပြီးတော့တာပါကိုယ့်ရဲ့ကိစ္စအလုံးပြီးသွားပြီသဗ္ဗညုတ္တဉာဏ်တော်ကြီးလည်းရပြီခုနဥဒံပြုတဲ့အဲမှာငါဟဘောတန်တရားခန္ဓာဒုက္ခရဲ့တရားခံကိုတွေးပြီဟေ့ငါရှာလာခဲ့တာတွေးပြီတရားခံဟာတဏှာပဲသူ့နောက်ကကြိုးကင်တဲ့အဝိဇ္ဇာဆိုတာကရှိတယ်အေးအဝိဇ္ဇာဝင်လဲငါအပြည့်ရှင်းလိုက်ပြီဟေ့နောက်တက်ဒီလိုခန္ဓာမင်းမတီးဆောင်းနိုင်တော့ပါဘူးကွာကိလေသာအဖို့ရဲ့အချင်းရနေရည်အကုန်လုံးငါဖြတ်လိုက်ပြီအဝိဇ္ဇာမောဟဆိုတဲ့အရဲ့အထွက်ကိုလည်းငါဖြတ်လိုက်ပြီတင်္ခါရကင်ရနိဗ္ဗာန်ကိုအာယုံပြုသောအဖြစ်ငါဖြင့်ရောက်ပြီဟဲ့တဏှာအလုံးကုန်တဲ့ရတမဘောကိုငါရပြီလို့သမန္တော်ဗုဒ္ဓကိစ္စပြီးပြီပေါ့ဗျာဗုဒ္ဓဆိုတဲ့စကားတစ်လုံးနဲ့ ဗုဒ္ဓကုံအလုံးခြုံမိငုံမိပါတဲ့ဒါကြောင့်ဗုဒ္ဓဆိုတာကိုယ်ကိုယ်တိုင်းအမှန်တိုင်းသိ၍အများကိုလည်းအမှန်တိုင်းသိအောင်ပြောပြပေးနိုင်သောပုဂ္ဂိုလ်ကိုဗုဒ္ဓလို့ခေါ်ပါတယ်ဒါကြောင့်ဗုဒ္ဓနဲ့ဗောဓိယမှာဗုဒ္ဓကိစ္စပြီးတယ်ဗုဒ္ဓကိစ္စပြီးပြီးတော့ဆက်ဆက်ပြီးတော့ဗောဓိယံတဲ့သူများကိုလည်းအမှန်သိအောင်ပြောပြပေးရအောင်ပါဒါကြောင့်မဟာတက္ကရာတရားသုံးခုဟောဆိုလာပြည်နေမှာပဲဓမ္မစက္ကဘောဓနာဆိုတဲ့ဓမ္မစက္ကသုတ်ကိုအတင်ဟောကြားပြီးတော့တရားဆရာတရားကြီးလက်ပတ်ခဲ့ပါလေ45ဝါတရားဥပ္ပိုလ်ဟောတာကဝါဆိုလာပြည်နေမှာဟောတာမလို့ဝါတွင်ကစတာမလို့45ဝါလို့စကလုံးလေးကိုနှုတ်ကြိုးအောင်သုံးကြတာနောက်ပိုင်းကြတော့ဟောတဲ့တရားတွေကဝါတွင်မှာဟောတာမှမဟုတ်ပဲဝါပလည်းနေမနာညာမနာဟောကြားတော်မူခဲ့တယ်ဒါကြောင့်45နှစ်ပေါ့ဗျ45နှစ်မြတ်စွာဘုရားနေရမဲ့ဘုရားအဖြစ်နဲ့နေရမှာက45နှစ်တည်းရဲ့45နှစ်ဆိုတာဟိုးနတ်ပြည်၆တပ်တမအောက်ဆုံးနတ်ပြည်စတုမာရဲ့နတ်လို့ခေါ်တယ်လူပြည်မှာနှစ်ပေါင်း50ရှိမှစတုမာရဲ့မှာတရက်ပဲရှိသေးတာအဲ့လိုဆိုမြတ်စွာဘုရားရဲ့45နှစ်ဆိုတာစတုမာရဲ့နတ်ရဲ့တရက်တောင်မပြည့်ဘူးဗျာနည်းလိုက်တာပါရမီတွေဖြည့်ခဲ့ရတဲ့ကာလတွေကအများကြီးဗျာနိယတဗျာဒိမယူခင်တုန်းကလည်းဗျာဒိနဲ့ထတ်တန်းထိုက်တန်းအောင်ဆိုပြီးတော့ဖြည့်ခြင်းခဲ့ရတဲ့ကာလတွေကလည်းအများကြီးနိယတဗျာဒိရပြီးရင်တောင်မှအများကြီးပါလားဟောဘုရားအဖြစ်နဲ့နေရတာကလူအသက်နဲ့45နှစ်တက်နတ်ထဲမှာအနိုင်ဆုံးအောက်တန်းအနိုင်ဆုံးအညံ့ဆုံးဖြစ်တဲ့နတ်ရဲ့အသက်နဲ့တွတ်တာတောင်နတ်တရက်တောင်မရှိတဲ့ဘုရားရဲ့အကျိုးဆောင်ရွက်တဲ့အချိန်များကြည့်ကြအောင်ပါဘောနော်အချိန်လေးများဘလောက်တန်ဖိုးရှိတယ်ဆိုတာလေးလည်းပြရတယ်ဗျာတတန်းကတို့တဲ့ခင်မာလာဘုရားပွင့်တာကိုဗျဘုရားတို့မိဒီမာတဲ့တတန်းတရားအောက်ကိုလည်းမပွင့်ပါဘူးတဲ့ကိလေသာအလွန်ထူပြောလွန်းလို့တရားဟောလို့မလွယ်ပါဘူးသစ္စာတရားတွေအမှန်တရားတွေပေါ်လွန်အောင်ပြပြီးတရားဟောဖို့မလွယ်ဘူးတဲ့ဒါကြောင့်တတန်းတရားအောက်ဘုရားမပွင့်ပါဘူးအသက်တသိန်းတန်းအထက်ကိုလည်းဘုရားမပွင့်ဘူးတတန်းကအမတန်ရှီလွန်းတော့ဩရာလည်းတော်တော်နဲ့မမြင်ရနာရာတော်တော်နဲ့မမြင်ရသေရာတော်တော်နဲ့မမြင်ရတတန်းတရားသိရှိတော့သစ္စာလေးပါအမှန်တရားပြတရားဟောဖို့လည်းမလွယ်ဘူးတဲ့အရှိလွန်းပြန်တော့လည်းဟောဖို့မလွယ်ဘူးတဲ့ဒါကြောင့်ဘုရားဆိုတာကလောကတည်းအလှပြဖို့ပွင့်လာတာမဟုတ်တော့လောကအကျိုးရှိအောင်ပွင့်လာတာဆိုတော့အကျိုးရှိတဲ့အချိန်ပွင့်မှာပဲအကျိုးရှိမှာဆိုတော့အကျိုးရှိတဲ့အချိန်မှာပဲဘုရားဟာပွင့်ရပါတယ်။ဒါကြောင့်အသက်တရားတန်းနဲ့တသိန်းတန်းကြားမှာသာဘုရားပွင့်တာ။အဲ့လိုဘုရားပွင့်ခွင့်ရှိတဲ့တတန်းတွေထဲမှာယခုဂေါရမမြတ်ဗုဒ္ဓဟာတတန်းအတိုးဆုံးခင်မှာပွင့်လာတာဖြစ်တယ်။တတန်းအတိုးဆုံးတတန်းတရားတန်းတော့မြတ်ဗုဒ္ဓကတော့၅ဘုံ၄ဘုံသာနေသွားရပါတယ်ဖရာတိုင်းဖရာတိုင်းဟာဒီတိုင်းထုံးစံပါပဲတတန်းအရှိဘုပြောတော့လဲတကယ်နေတော့ဖရာများဟာတတန်းစီအောင်နေကြပါဘူး၅ဘုံ၄ဘုံသာနေကြတယ်ဒါကြောင့်တတ်တော်80ဒါတသက်လုံးကိုပြောတာဖရာအဖြစ်နေကြတော့45နှစ်တတန်းအမတန်တူတဲ့ခင်မှာဖရာပွင့်တော့အချင်းလေးကတူတူလေးရဲ့နတ်တရက်တောင်မပြည့်တဲ့အချင်းလေးရဲ့အလုတ်လို့ရမယ်လုပ်ငန်းပမာဏကသိများတယ်ဘာလို့တော့ကိလေသာကတအားများတယ်ခေကြီးမှာပွင့်လာတာဆိုတော့အလုတ်လို့ရမှာကတော်တော်များတယ်တက်တန်းရှိတဲ့ခေမှာပွင့်လာတဲ့ဘုရားများကတော့တရားခတ်ကြဲကြဲဟောလို့အဆင်ပြေတယ်ဗျာတက်တန်းဆုတ်ကကာလမှာပွင့်တဲ့ဘုရားများကြတော့ခကြေကြေဟောလို့မရဘူးနေ့စဉ်တလဆာကြီးကိုဟောနေရတော့လားကိလေသာတအားထူလွန်အားကြီးတော့ 토파고 노력해 개로 대야 호야라 미아래 알로로야라 미아래 아칭아 두두리예 알로로야 마가 아미아지 아 알로소라 미미에트웨 안나나 카마래 역단어 진요보 대가오네 아고보 대가오네 바람이 피진농가래베 나디욕대 안나나 칸라예 아미아지 찬다자메소라 나디진 디베시보 ငါတယောက်တဲ့အနစ်နာခံလိုက်ရင်တတ္တဝရရဲ့အများကြီးချမ်းသာကြမှာဆိုတော့ငါတယောက်တဲ့ဘဝများစွာသိပါစေကိစ္စမရှိကိစ္စမအောင်ပါရမီဖြည့်လုံးလည်းအနစ်နာခံခဲ့ရတာဒီဘုရားဖြစ်တော်လည်းအနစ်နာခံလိုက်ရတာဒီနေ့စဉ်မြတ်ဗုဒ္ဓကိုယ်ပိုင်အနာယူခြင်းဒီတဏှာရင်နဲ့မိနစ်20ဝန်းကျင်လောက်တာကိုယ်ပိုင်အနာယူခြင်း တနေ့တနေ့မှာတဏှာရင်နဲ့မိနစ်20ဝန်းကျင်လောက်ကလေးပဲအနာယူခြင်းရှိတယ်မိမိတို့တို့အဲ့လိုလေးများတနေ့ကိုတဏှာရေးတသားလေးအေးပြတရားများအားထုတ်ကြရင်တော့လေတော်တော်ဟန်ကြမှာပေါ့လေမလုံနိုင်ဘူးလေဗျဒီတော့ကိုချိုးအတွက်အနစ်နာခံဆွန့်လွတ်လိုက်ပါတယ်အများအတွဲပဲဥစားပဲလောက်သွားတယ်နေမနာညာမနာတရားတွေဟောကြားအများအကျိုးဆောင်ရွက်တော်မူတဲ့ ဗုဒ္ဓဝိနည်းယသာဝကရဲ့လိုမကြံရအောင်နေတဲ့ဉာဏ်ကွန်ရဲ့ကိုဖြန့်ပြီးတော့မှကြည့်တယ်ဗျဒီနေ့ငါတရားဟောရမယ့်ပုဂ္ဂိုလ်ပဲသူရှိတယ်လေဒီနေ့ဉာဏ်ရင့်ကျက်တဲ့အပိုင်းကိုရောက်နေသူပဲသူရှိတယ်လေဉာဏ်ကွန်ရဲ့ကိုဖြန့်ပြီးတော့ကြည့်တယ်တရားဟောထိုက်တဲ့ပုဂ္ဂိုလ်ဗုဒ္ဓဝိနည်းယပုဂ္ဂိုလ်များဉာဏ်တဲ့ပေါ်လာရင်ဝေးကျင်သလောက်ဝေးပါစေ အပင်မှန်ခံပြီးတော့ကြွပြီးတော့တရားဟောပြီးတယ်ဗျအဲ့လိုနဲ့နေတိုင်းနေတိုင်းလူလဲလူမလို့နတ်လဲနတ်မလို့ဗြဟ္မာလဲဗြဟ္မာမလို့အချို့တိရိစ္ဆာန်တွေတောင်ဟောတာရှိသေးဗျအဲ့လိုနဲ့မနေမနာတရားဟောလိုက်တာ48နဲ့ငါနှစ်မဟာတက္ကရဲ့တရား48ခုကဆုံးလာပြီဆိုတာရောက်လာပါတယ်မဟာတက္ကရဲ့ တရား48ခုကိုဆုံးလာပြီနဲ့ရောက်တော့ဘောဓိယံတဲ့ဟာတိတဲ့တရားကိုအများသိအောင်ပြောပြပေးမယ်သတ္တဝါတွေကိုလည်းအမှန်တမ်းသိအောင်ငါလုပ်ပေးမယ်ငါပြောပြပေးမယ်ဆိုတာအဲ့ဒီမဟာတက္ကရဲ့တရား48ခုကိုဆုံးလာပြီနဲ့မှာဘောဓိယံဆိုတဲ့ကိစ္စဟာအလုံးပြီးမဲ့နေပါလောကဘယ်သူပဲဖြစ်ပေါ်လေပုထုဇဉ်တွေ အလုံးနဲ့အချင်းဝေးကြည့်ရင်အလုတ်ကပူတာကြည့်ပဲဗျအချင်းမလောက်တာကြည့်ပဲဗျဒီနေ့တော့ငါဒီအလုတ်ပြီးအောင်ကိုလုံးမဲ့ဟဲ့ရောက်တော့ညာဘက်ရောက်တော့အင်းမပြီးပြန်တော့ဘူးနောက်နေ့ဆက်လုပ်ကုန်ပါလောကကိစ္စပဲဖြစ်ဖြစ်ဓမ္မကိစ္စပဲဖြစ်ဖြစ်ဒီနေ့တော့ငါဘယ်အလုတ်ပြီးအောင်လုံးမဲ့ဟဲ့မနေ့အေးရထားတော့ကိုကစီစဉ်လိုက်ပါစီစဉ်ချလိုက်တယ်ဆုံးဖြတ်လိုက်တယ် လောက်စမ်းကြည့်တယ်ညာဘက်ရောက်တော့တချို့အလို့စတော့မစားလိုက်ရဘူးတချို့အလို့စားကလေးပဲရှိတယ်တချို့တဝက်တောင်းကြိုးလိုက်ဘူးအင်းနောက်နေ့ဆက်လောက်ရုံပေါ့အဲ့လိုနဲ့တနေ့တနေ့အချင်းလေးတွေအလုတ်ကလေးဝေးတာတော့မကိုက်ပုထုဇဉ်ဝေးကြည့်ပါမိမိတို့လည်းဝေးစမ်းကြည့်ပါမကိုက်တာကများမှာပါ အချင်းနဲ့အလုတ်ဝေကြည့်ရင်အလုတ်ကပိုးတာကြီးပဲတွေ့မှာပါ။ဟာမြတ်ဗုဒ္ဓတို့ကသိအံဩဖို့ကောင်းတယ်နော်။အချင်းနဲ့အလုတ်ဟာကွတ်တိလေးရဲ့တဲ့သိအံဩစရာကောင်းတာတကယ်ချင့်ချိန်ထားသလိုပဲတကယ်ကွတ်တိလေးပဲဗျာ။မဟာတက္ကရေတရား48ခုကိုဆုံးလာပြီနေရောက်တော့ဖရာရဲ့တဒံအပြင်လဲ၄၅နှစ်ပြည့်ပြီ။ ဘောဓိယံဆိုတဲ့ကျုံးဝါကျအရာအလုံးလုံးစရာကလည်အဲ့ဒီနေပဲအကုန်ပြီးမယ်တဲ့ဗျတခုမှမကြံတော့ဘူးဗျဖယားဆောင်ရွက်စရာကိစ္စအလုံးပြီးမဲ့နေတဲ့အလုံးနဲ့အချင်းဝေကြည့်လိုက်တာကွတ်တီလေးအာကွတ်တီဖြစ်အောင်ပဲကြိုးစားရတဲ့ဝရိယကလည်းကိုကြိုးစွန်ပြီးအများကြီးကြိုးစားရပါလားဗျလောကမှာအလုံးဆုံးသောပုဂ္ဂိုလ်ကြီးပေါ့ဗျဖယားတလို့အလုံးလုံးခဲ့လို့လည်းပဲ ဒီလိုအံဩစရာကောင်းတဲ့သာသနာကျမ်းနေခဲ့လို့မိမိတို့တို့တွေဟာဘုရားနဲ့မတွေ့လိုက်ရပြီမဲ့တွေ့လိုက်ရသလိုပဲ လမ်းညွှန်ချက်တရားတွေကိုလေ့လာခွင့်နာယူခွင့်ရကြလို့လက်တွေ့ကျင့်သုံးခွင့်ရကြတာပေါ့ဗျာ။ဒါကြောင့်မဟာတကရတရား48ခုကဆုံးလပ်ပြီးနေညာချမ်းရောက်တဲ့အချိန်မှာကုသနာရောမန္လာမင်းတို့ရဲ့အင်ဂျင်ဥယျံတော်မှာရောက်နေပါပြီဗျ။ပင်ပင်ပန်းပန်းနဲ့ကြွတော်မူခဲ့တာ။အဲ့လိုရောက်နေတဲ့အချိန်တရင်ကြတာကသူပတ္တပရဘကြီးရတရင်ကြတာရဟန်းဂေါတမရောက်နေတယ်ကြားတယ်ငါစိတ်ထဲလည်းတန်တရားဖြစ်နေတာရှိတယ်သွားမေးလိုက်အောင်ပါသွားတယ်ဟောမှာအဆောင်အချောက်ကအလိုကြွေးရရှင်အနန္ဒာဆိုတော့အရှင်အနန္ဒာထံခွန့်တောင်းတယ်အရှင်အနန္ဒာရဟန်းဂေါတမနဲ့ခဏတွေ့ချင်းသူကတော့ရဟန်းဂေါတမပဲခေါ်သေးတာပေါ့နေခဏတွေးเสียလေးရှိတယ်ခဏတွေးခွင့်ပေးပါလားဝါရှင်သူပါတာဒီအချိန်ဟာမြတ်စွာဘုရားနဲ့စကားပြောရမယ့်အချိန်မဟုတ်တော့ဘူးပင်ပန်းနေပြီမတွေးရင်နေတော့မသွားပါနေတော့အဲ့ဒီအတန်ကိုအဲ့ဒီပြောတန်ကိုမြတ်စွာဘုရားကကြားတယ်အာနန္ဒရဲ့မတားပါနေကွယ်လာပါစီသူအတွက်မြတ်စွာဘုရားကပင်ပန်းပန်းပန်းနဲ့ဒီကြွတာပင်ပန်းပန်းပန်းကြွတာသူအတွက်ပါပါတယ်ဆိုတာမြတ်စွာဘုရားမြင်တော်မူလို့အဲ့ဒီကိုကြွတာပင်ပန်းခံပြီးတော့ကြွတာအာနန္ဒရဲ့မတားပါနေကွယ်လာပါစီကွယ်ဝင်ခွင့်ပေးလိုက်ပါအဲ့ဒါနဲ့ဝင်ခွင့်ရသွားမြတ်စွာဘုရားနားရောက်တော့သူစိတ်ထဲရှိတာတွေကုန်းရှောင်မေးအဲ့တော့မြတ်စွာဘုရားကသူပါတာမင်းအဲ့ဒါတွေရှောက်မင်းမင်းမင်းဘာမှမဆိုင်ဘူးဓာရီကိုဖြေးနေဖို့လည်းငါမှအချိန်ရှိတော့ဘူးမင်းကငါလိုရင်းတရားပဲဟောမယ်မင်းခင်ရှစ်ပါးတတိပဌာဝိပဿနာကျင့်စဉ်တရားအချုပ်ဘုရားကဟောပြီအိုးအတိတွေပွားသွားလိုက်တာအမှန်တိတွေရသွားလိုက်တာဗราတရားတွေပေါ့ယဟန်အဖြစ်တောင်းရှင်ယဟန်အဖြစ်တောင်းတော့အရှင်အာနန္ဒဝေမြတ်စွာဘုရားကပြောလိုက်တယ်အဲအာနန္ဒရှင်လည်းပြုတ်ပြလိုက်ယဟန်လည်းပြုတ်ပြလိုက်ရှင်အာနန္ဒလည်းခတ်တော့ဒုက္ခမြန်မြန်ပဲရှင်ရောယဟန်ရောပြုတ်ပြလိုက်တယ်ပြီးတော့မြတ်စွာဘုရားရဲ့တရားလမ်းစဉ်အတိုင်းပဲတရားကိုပွားများအထောက်လိုက်တာညပိုင်းမှာပဲယဟန္တာဖြစ်သွားတယ်သူပတ္တအရှင်သူပတ္တယဟန္တာဖြစ်သွားတယ်အဲ့ဒီမှာဗောဓိယံဆိုတဲ့ကိစ္စအလုံးပြီးသွားတယ်ငါအမှန်တိအောင်လုပ်ပြီးရင်တတ္တဝတွေကိုလည်းအမှန်တိအောင်ပြောပြပေးမယ်ဘုရားကပြောပြပေးเสียကုန်ပြီတဲ့ဗျဗုဒ္ဓဆောင်ရွက်ရမယ်ကိစ္စမရှိတော့ဘူးတာဝကတဲ့ဆက်ဆောင်ရွက်နိုင်အောင်လို့အရှင်အာနန္ဒကိုဟောခဲ့တာလေကယောဂောအာနန္ဒမယဓမ္မောဇဝိနယောဇတေတိတောပညတောသောမမေစိယနာတ္ထာအာနန္ဒယေငါဓမ္မဆိုတဲ့အဘိဓမ္မာတုတ်တံတရားတွေကိုလည်းငါဟောပေးဟောခဲ့ပြီးပြီကွဝိနယခေါ်တဲ့ရှင်ယဟန်းများနဲ့ရှင်ယဟန်းများရဲ့စီကံသာသနာရဲ့စီကံဖြစ်တဲ့ဝိနည်းဒီကိုလည်းငါအကုန်အကျွင့်မဲ့ဘာမှမကြမ်းရအောင်ပြည့်ညက်ခဲ့ပြီးပြီးလမ်းညွှန်ခဲ့ပြီးပြီကွအဲ့ဒီဓမ္မနဲ့ဝိနည်းဆိုတဲ့ပိဋကအာဖြင့်၃ဘုံနိကေအာဖြင့်၅ညအင်္ဂါအာဖြင့်၉တန်ဓမ္မခန္ဓာအာဖြင့်၈တောင်၄တောင်ဆိုတဲ့ဒီတရားတွေဟာငါဘုရားမရှိတဲ့နောက်တင်တို့ရဲ့ဆရာတင်တို့ရဲ့ဘုရားပဲဖြစ်မယ်ကွယ်ငါဘုရားရှိစဉ်မှာငါဘုရားတဆူတဲ့တရားဟောတယ်ငါဘုရားမရှိတဲ့နောက်တင်တို့ကိုဆက်ပြီးတရားဟောမှာကဘုရားဘုံ၈တောင်၄တောင်ကွယ်အများကြီးနော်မင်းတို့ဘာမှအားငယ်စရာမရှိဘူးကွယ်အခုပရိနိဗ္ဗာန်ဆံမှာကငါဘုရားတဆူတဲ့ရဲ့နော်မင်းတို့ကိုဆက်ပြီးဆုံးမဖို့ကြံနေခဲ့မဲ့ဘုရားက7400တောင်ကြာအောင်ပါနော်အာရှိစရာဘုရားရဲ့ကိုစားအနည်းနဲ့အရှင်အာနန္ဒကိုလည်းဘုရားကဟောခဲ့တယ်ငါဟောခဲ့တဲ့တရားတွေဟာငါကိုစားပဲကွယ်တဲ့တင်းမှာဘုရားရှိပါတယ်ဆရာရှိပါတယ်ပြီးတော့မှနောက်ဆုံးစကားကဝေယဓမ္မသင်္ခါရအပမဒေနသံပါဒေတာဒါကဗုဒ္ဓဝိနည်းပုဂ္ဂိုလ်များအတွက်ဟောခဲ့တယ်ဆိုတဲ့စကားမဟုတ်တော့ဗ ဗုဒ္ဓဝိနည်းအတွက်ဟောခဲ့တဲ့စကားကသူပတ္တပရဘက်ကိုဟောခဲ့တဲ့မေကင်တတိပဋ္ဌာန်မေကင်ကျင့်စဉ်တရားဒါမှဗုဒ္ဓရဲ့အိသတိတည်တင်ပြီးခဲ့ပြီအပမရဏသမ္ပါတိတာဟောလိုက်တာ45ဝပတ်လုံးဟောခဲ့တဲ့တရားတွေကိုအပမရပုတ်ထဲမှာအလုံးထက်သွင်းပြီးပြီးခဲ့တာမင်းတို့အမျက်မပြတ်ဂင်သားရမှာကဒါပဲကွာအဲ့လိုအနေနဲ့နောက်ဆုံးဟောခဲ့တာဒါကအလုံးအတွဲတဲ့အလုံးအတွဲဆိုယခုထိပေါ့ဗျာအလုံးအတွဲပေါ့အဲ့ရဓမ္မသင်္ခါရအပမရဏသမ္ပါတိတာမဟာတကယ်140ရှိဖို့ကဆုံလာပြီနဲ့တကောင်ကျော်အချိန်မှာဟောတဲ့တရားနောက်ဆုံးတရားဘိခဝေပရိသတ်လေးပါ चित्त चित्त သမီးတို့သင်္ခါရအကြောင်းလေးတန်းပြုစီမံသည့်ယုံနံတရားဤနှစ်ပါးတို့သည်ဝရအတ္တမဖြစ်ပြီးကပျက်စီးရခြင်းသဘောရှိကြလေကောင်း၏ဝရအတ္တမဖြစ်ပြီးကပျက်စီးရခြင်းသဘောရှိကြကုန်သည်ဖြစ်၍ဘယ်အရာမျှမခိုင်မြဲကြလေကောင်းတသမထို့ကြောင့်တသမတို့ရာကဒုံမဲ့တရားချေခင်စေကောင်းဝင်သည်တင်ချစ်သားတင်ချစ်သမီးတို့သည်အပမရဏမမိတ်မလျော့မပေါ့မဆတက်ကြွထူးကြအပမရခေါ်တဲ့တတိတရားဖြင့်ကတ္တဗ္ဗကိစ္စနိတ္တခသုံးသွဲပြုပဲကိစ္စဟူသမျှတို့ကိုသမ္ပတေတအတိတရားအညာတစ်ခုတတိပြုကကောင်းစွာမတွေ့ပြီးပြည့်စုံရပါစေကုန်လောဣတိဤတို့ဘဂဝါတရားစွန်အမြတ်တရားဝပွားများမြင့်တင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဩဇာနောက်ဆုံးစကားအနေအားဖြင့်ဟောကြားတော်မူခဲ့ပါသည်တည်းတရားမမေ့ဖယားနေဆိုတာလေအဲ့ဒီအပမဒပြောတာပါဗျာဝရဓမ္မသင်္ခါရဆိုတာစကားတစ်ပိုင်းအပမရိဏသမ္ပါတိဋ္ဌဆိုတာကစကားတစ်ပိုင်းအမှန်က45ဝပတ်လုံး45နှစ်ပတ်လုံးဟောခဲ့တဲ့တရားအကုန်လုံးကိုချုပ်ပြီးတော့ပေါင်းပြတာတဲ့ဗျလိုရင်းလေးချုပ်ပြတာတင်တို့အမင်းမပြဂိုင်ထားရမှာဒါပဲဆိုတာပေါင်းပြတာအဲ့ဒီစကားနှစ်ပိုင်းဟာအတိပ္ပယ်နှစ်မျိုးပြတယ်ပထမကဝရဓမ္မသင်္ခါရဆိုတာဝိပဿနာကိုပြောတာပြုပြင်နေရတဲ့အရာတွေအလုံးဟာပြုပြင်ခံရတဲ့ယုံနံခန္ဓာအလုံးဟာဘယ်အရာမှမခိုင်မြဲကြဘူးကန့်တတ်ခြင်းစီရင်ပျက်စီးကြတာကြီးပဲတဲ့ပြတ်တာကနှစ်မျိုးအပြတ်ကြီးအပြတ်ကလေးအပြက်ကလေးဆိုတာဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်နဲ့စက္ကမိနစ်မလားတလှုပ်လှုပ်တလှုပ်လှုပ်ဖြစ်ပြက်ပြောင်းလဲနေတာအဲ့ဒါကိုအပြက်ကလေးလို့ခေါ်ပါတယ်အပြက်ကြီးဆိုတာကဘဝတစ်ခုကန့်တတ်ခြင်းစီလို့သိဆုံးပျက်စီးရတာကိုအပြက်ကြီးလို့ခေါ်ပါတယ်ပထမအတိပ္ပယ်ကဝိပဿနာဝိပဿနာဆိုတာကတော့အပြက်ကလေးကိုပါမိအောင်ဉာဏ်နဲ့ရှုရတာပါဝရဓမ္မဆိုတာအနိစ္စသဘောပြောတာဖြစ်ပြီးရင်ပျက်စီးခြင်းသဘောရှိတယ်ဆိုတာအနိစ္စမခိုင်မြဲဘူးလို့ပြောတာအနိစ္စတစ်ချက်ပိုင်ရင်ဒုက္ခလည်းမြင်တော့တာပါပဲဒုက္ခမြင်ရင်အနတ္တလည်းမြင်တော့တာပါပဲတောက်ဝိပဿနာကိုပြောတယ်အပမရိဏသမ္ပါတိထကအဲ့ဒီဝိပဿနာကိုသင်တို့တဏ္ဍာမှာမဖြစ်သေးဖြစ်အောင်လည်းလုပ်ကြဖြစ်ရင်လည်းနောက်လည်းပြန်မဆုတ်စင်နဲ့ရလည်းမထမ်းနဲ့ချော်လည်းမချော်စင်းနဲ့တူအောင်ပွားအောင်ပြီးအောင်ပြည်စုံအောင်လောက်ကြလို့တိုက်တွန်းတာဝရဓမ္မသင်္ခါရကဝိပဿနာပြတယ်အပမရဏသမ္ပါတိထကအဲ့ဒီဝိပဿနာကိုကိုယ်တန်တန်းဖြစ်အောင်တူအောင်ပွားအောင်ပြီးအောင်ပြည်စုံအောင်ကြိုးစားကြအားထုတ်ကြလို့ပြောတာနောက်တနည်းပါဝရဓမ္မသင်္ခါရဆိုတာကထိတ်လန့်သွားအောင်လို့တံဝေကဖြစ်သွားအောင်လို့ပြောတဲ့စကားတဲ့အံ့သွားအောင်ပြောတာ။အိုးတောထက်တောင်ထက်မှာရှင်သေကြီးတွေဟိမ့်ဟောက်လိုက်တဲ့အခါ
现在好多我家的大公对上的呀，得叫他的呀。现在咱家的你呀，个你古代呀，比他叫龙楼的，你看嘛，都是叫他个，现在我叫他，比他古代就来不起不，南疆来不起不，啊，西域生来不起不，现在别个洛阳比要是不，各样个人的古代呀比他，叫罗比他。အဲ့ဒါမျိုးလိုပဲမြတ်စွာဘုရားကဘုရားတမသင်္ခါရဆိုတာရှင်သိဟောက်တယ်လို့ကျုံဝါလိုက်တာဟောက်လိုက်တာအဲ့ဒီဟောက်တန်ကိုနတ်လူပြည်မှာတတ္တဝါတွေကြားကြတော့လန့်သွားကြတယ်တံဝေကညံနဲ့လန့်တာဟဲဒုက္ခနာကြီးစိုးစိုးကနှိမ့်စထင်းနေကြတာမြတ်စွာဘုရားဒီဟုသောကျင့်တဲ့မင်းကြီးဟိမ့်ဟုတ်တဲ့အတန်ကိုကြားရခါမှာဒုက္ခန္တာအနိစ္စမှန်သိလာတယ်။လန့်သွားကြတယ်။ဒုက္ခန္တာကြီးစိုးစိုးကဒုက္ခဒုံကြီးလိုထင်နေခဲ့တယ်။မြတ်စွာဘုရားဒီဟုသောကျင့်တဲ့မင်းကြီးဟိမ့်ဟုတ်တဲ့အတန်ကိုကြားရခါမှာဒုက္ခန္တာဒုက္ခဒုံကြီးမှန်သိတယ်။လန့်သွားတယ်။ဒုက္ခန္တာစိုးစိုးတုန်းကအတ္တလိုထင်နေခဲ့တယ်။မြတ်စွာဘုရားဒီဟုသောကျင့်တဲ့မင်းကြီးဟိမ့်ဟုတ်တဲ့အတန်ကိုကြားရခါမှာဒုက္ခန္တာအနတ္တမှန်တည်သွားပါတယ်ခါလာလန့်သွားကြတယ်လန့်တော့ပြေးတာပေါ့ဗျာပြေးဆိုတာတရားလောကခတ်တုတ်တုတ်ခမ်းမြန်မြန်လောက်တာကိုပြေးတယ်လို့တင်စားတာပါအဲ့လိုပြေးကြတဲ့အခါတဲ့ခုနရှင်သက်တန်ကြားလို့သားကောင်နေပြေးတယ်လို့ပြေးတာမဟုတ်တော့ဘူးပြေးဆိုတဲ့စကားလုံးသာတူတာအမှုရာကတခြားစီဖြစ်သွားပြီသားကောင်နေရှင်သက်တန်ကြားလို့ပြေးတာရှင်သေးကိုကြောက်တာပြီးတော့ဒေါသနဲ့ကြောက်တာမြတ်စွာဘုရားဟိမ့်ဟုတ်တဲ့အတန်ကြားလို့နတ်လူပြည်မှာတတ္တဝါတွေပြေးကြတာကဘုရားကိုကြောက်လို့မဟုတ်ဘူးဒုက္ခကိုကြောက်လို့ပြေးတာပြီးတော့လေဒေါသနဲ့ကြောက်တာမဟုတ်ဘူးတံဝေကညာနဲ့ကြောက်တာသာကောင်တွေရှင်သက်တန်ကြားလို့ကြောက်လို့ပြေးတော့ဥဒေရှင်းလမ်းကြောင်းအစီအစဉ်မရှိဘူးတရားဒီဟုသောရှင်သင်္မေဟိဟုတ်တန်အတန်ကြလို့ဒုက္ခကြောက်ပြီးပြေးကြတဲ့သူတော်ကောင်းတွေပြေးကြတာကဥတည်ခြင်းရှိတယ်။နိဗ္ဗာန်ကိုဥတည်ပြေးတာ။လမ်းကြောင်းရှိတယ်။မဂ္ဂင်လမ်းကြောင်းအတိုင်းပြေးတာ။အစီအစဉ်ကောင်းတဲ့ပြေးတာ။ပဋိညာဥဆောင်ပြီးတော့အစီအစဉ်ကောင်းတဲ့ပြေးတာ။အဲကြောင့်လမ်းပြီးတော့ပြေးတဲ့အခါဘုရားကရှင်သေးဟောက်တန်ကြားလို့သားကောင်းနေပြေးကြသလိုကြောင်ကတန်းပြေးမှဆိုလို့ပြေးလန်းဖို့ပြေးလိုက်တာကအပမဒေနသံပတိတာအဲ့ဒါပြေးလန်းဖို့လိုက်တာလန့်ပြီးပြေးတဲ့အခါကြောင်ကတန်းပြေးမှဆိုလို့ဟဲ့ကြောင်ကတန်းမပြေးနဲ့တော့ဒီကဖြတ်ပြေးကြဒီကဖြတ်ပြေးကြအဲ့ဒါဘေးမဲ့လန်းလို့ခေါ်တယ်ဟဲ့အပမရိနသံပတိတာအဲ့ဒါဘေးမဲ့လန်းကြောင်းတော့မင်းတို့သမင်းစားရင်ဒီကဖြတ်ပြေးတော့လန်းသွားရင်ဒီကဖြတ်ပြေးနေမကောင်းလို့ရှိဒီကဖြတ်ပြေးတော့စိတ်ညစ်ရင်လည်းမိုင်းမင်းနဲ့ဒီလန်းကသာဖြတ်ပြေးတော့အဲ့ဒါဘေးမဲ့လမ်းကြောင်းခေါ်တယ်နော်ကလေးထင်းရင်လည်းအဲ့ဒီလမ်းကဖြတ်ပြေးကြဈေးရောက်ရင်အဲ့ဒီလမ်းကဖြတ်ပြေးကြရုံအလုံးလို့ရင်အဲ့ဒီလမ်းကဖြတ်ပြေးကြဘာပဲလှုပ်လို့မင်းတို့လှုပ်ချင်တာသာလှုပ်အဲ့ဒီလမ်းကသာဖြတ်ပြေးကြလို့ပြေးလမ်းကိုဖော်ပေးလိုက်တာအပမဒေနသံပါတိတာမေဂန်ရှစ်ပါးကိုချုံလိုက်တော့ဒိဋ္ဌာ၃ပါးသီလသမာဓိပညာဒိဋ္ဌာ၃ပါးကိုနောက်ထပ်အချင်းချုံလိုက်တော့အပမဒတတိထဲမှာအားလုံးအကျုံးဝင်သွားကြတယ်အပမဒေနဆိုတာမမေ့မလျော့မပေါ့မဆတက်ကြွထူးခြားအပမဒခေါ်တဲ့တတိတရားဖြင့်မမေ့ဆိုတာတတိကိုပြောတာမလျော့ဆိုတာဝီရိယကိုပြောတာမပေါ့ဆိုတာသမာဓိကိုပြောတာမဆဆိုတာပညာပြောတာဆတယ်ဆတယ်ဆိုတာအတိမပြည့်ကြသေးလို့ဆတာကိုဗျဒါနဝေဆနေရတယ်ဒါနအပေါ်အတိကမပြည့်သေးတော့ဒါနဆနေတာပေါ့သီလဖြစ်ကျင်တော့သီလအပေါ်အမြင်မကြည့်သေးမပြည့်ပါသေးတော့သီလအတွက်ဆနေတယ်ဘာဝနာတရားပွားများတော့ဘာဝနာအပေါ်မှာအတိကမပြည့်ပါသေးတော့ဆနေကြတယ်အဲ့လိုစသည်ဖြင့်ဆတယ်ဆတယ်ဆိုတာမျိုးဟာကချိန်ဆနေရတယ်ဆိုတဲ့ကကိုညာကမပြည့်စုံသေးလို့ပါညာရှင်းလာပြီဆိုတဲ့ကမဆတော့ဘူးဟဲ့လောက်တာလို့ဒါမှန်တယ်အမှန်နဲ့မှန်တယ်လောက်တာလို့ဟဲ့ဒါမှန်တယ်နော်ချိန်မနေနေဆမနေအချိန်သိပ်ဆွဲမနေလောက်လောက်လောက်ဆိုတာ ခတ်တော့ကမြန်မြန်အဘယ်နဲ့ညံစွမ်းအားကိုပေါ်လာအောင်ပေါ်ထုတ်နိုင်လေဒါကျင့်စဉ်ကိုပြောတာအဲ့ဒါကတတိနေဝရိယမမေးမလျော့စောတာတတိနေဝရိယကိုအခြေအဆက်မိအောင်ပေါင်းပေးပါကွမ်းကျွမ်းစဲမပြုတ်အောင်ဆက်ပေးပါမပေါ့စိတ်ကိုပေါ်ဆွေးချွေမဖြစ်တဲ့မဖြစ်အောင်လုပ်ပေးတဲ့သမာဓိစိတ်ကိုအလေးချိန်ထည့်ပေးတဲ့သမာဓိပေါ်လာလိမ့်မယ် စိတ်လင်းလာပြီဆိုရင်ကိလေသာအပူမီးတွေအညစ်တွေအရှုပ်တွေကင်းသွားပြီဆိုတော့အတိတ်တွေစင်ကြယ်လာတယ်အတိတ်စင်ကြယ်လာကသမာဓိဆိုတဲ့စိတ်ဓာတ်ငြိမ်တဲ့ငြိမ်ချမ်းမှုပေါ်လာရင်မဆဆိုတဲ့ဉာဏ်ဟာရှင်းရှင်းလေးပေါ်လာဝိပဿနာဉာဏ်ဝိပဿနာဉာဏ်ကနေပြီးတော့မဉဏ်ဖုံညာအတိအပေါက်ပါအပမဒေနလို့ပြောလိုက်တော့အမှန်တော့ မေကံကျင်းစဉ်ပြောတာတဲ့မမေဆိုတာတတိမလျော့ဆိုတာဝရိယဝရိယကိုရှော့ရှော့မထားနဲ့ဝရိယကိုတတိနဲ့အခြေအဆက်မိအောင်လဲတွဲထားအဲ့လိုဆိုရင်မပော့ဆိုတဲ့သမာဓိလဲလေးလေးနဲ့နဲ့ပေါ်လာလိမ့်မယ်အနည်းဆုံးရှင်းကနေစိုက်ကနေရှင်းကနေစိုက်ကနေရှင်းကနေစိုက်ကနေဆိုတာလေးတွေ အချင်းနေအာဖြုံးတိမှုလေးတွေဟာအလုံးနှဲသွားလိမ့်မယ်စိတ်ရကြံ့ခံမှုတွေဟာမြန်မာလာမယ်ကြီးပွားတော်တက်လာမယ်အဲ့ဒီအခါမှာစိတ်ညင်တဲ့ညင်ချရင်စိတ်စင်ကြယ်တဲ့ဆိုတာညာအတွက်ပါဒါကြောင့်မဆဆိုတဲ့ညာအတွက်ပေါ်လာမှာဖြစ်လို့သာသနာကျင့်စဉ်ကိုအစီအစဉ်ချပြတာချပြတဲ့စကလုံးလေးဖြစ်တယ် ထာယံအပမဒေနမမေးမလျော်မပေါ့မဆတက်ကြွထူချာအပမဒခေါ်တဲ့တတိတရားဖြင့်ကတ္တဗကိစ္စနီတိခသုံးတွဲပြုပဲကိစ္စဟုသမျှတို့ကိုတံပတိတအတိတရားအညာတခုတတိပြုဟာခေါင်းစွာမသွေးပြီးပြုံကြပါစေခုံးလောတတိကအညာတခုတဲ့လူကိစ္စမျိုးစုံကအတိတရားတဲ့ဗျာ အတိတရားမကများလာတဲ့လူကိစ္စအားလုံးကိုအညာပမာထင်းချုပ်ပေးတာကတတိပါအပမာတာပါလူတွေကိုအလုံမှန်လုံနိုင်အောင်လို့အလုံပေးတဲ့တရားဟာလေတတိပါအညာတစ်ခုမှအတိပေါင်းမြောက်များစွာတီးနေတဲ့အခိုင်မျိုးတွေ့ဘူးလိမ့်မယ်အညာခိုင်းနေတဲ့များအတိတွေကြီးလို့တဲလှဗျအညာပြုတ်သွားပြန်တော့လေအတိတွေဟာ ဖယိုးပရေပြန်ပြန်ကျဲဟောရောက်တီရောက်ကွဲတာကကွဲလွတ်တာကလွတ်ဟိုးရုပ်ပြင်းပြအကုန်ဖြစ်တာပဲကိစ္စလဲအဲ့ဒီအတိုင်းပဲတတိဆိုတဲ့အညာလေးခိုင်းနေရင်လူအလုတ်ကြီးရတာတဲ့ထဲဝါတယ်ဘေးကကြီးလို့လဲတိတ်ကောက်ကိုကိုယ်တိုင်လဲရှင်ကနေစိုက်ကနေတဲ့ငင်းချအချင်းနဲ့လည်းကမျောနေတယ်လည်းမရှိသလားဘယ်ကြီးလို့တဲကောက် ပကတိမျိုးစင်းနဲ့ကြည်လက်ကြည်ကောင်းတာပဲညာမျိုးစင်းနဲ့ကြည်လက်ကြည်ကောင်းတာပဲအတွင်းကပဲကြည်ကြည်အပြင်ကအသွင်တန်တန်အပြင်မဲ့ကြည်ကြည်အတွင်းကအနှစ်သာရအပြင်မဲ့ကြည်ကြည်ကြည်လို့တကယ်ထဲဝါတော့ဟောတတိအညာပြုတ်သွားပြန်တော့လူကိစ္စတွေဟောကြည်မကောင်းရှုမကောင်းကတိကောကမောကမညစရာကြီးတွေရှုံနေအောင်ဖြစ်သွားတယ်ဒါကြောင့်အညာမပြုတ်ကြစင်းနဲ့ဆိုပြီးတော့ဘုရားရှင်က အညာတက်ပေးတာဒါကြောင့်အဲ့ဒီဝရဒမ္မသင်္ခါရအပ္ပမရိဏသမ္ပါဒိတဆိုရင်တရားဟောခြင်းကိစ္စပြီးပြီပေါ့ဗျဝိဘောဓိယံဆိုတဲ့ကိစ္စ၄၅ပါးဟောခဲ့တဲ့၄၅နှစ်ဟောခဲ့တဲ့တရားဝဏိကုံးအုပ်တဲ့တရားဟောပြီးတဲ့ဆိုရင်လေဘောဓိယံကိစ္စအလုံးပြီးတာပေါ့ဗျဆိုရင်ပုဒ္ဒကိစ္စအလုံးပြီးတဲ့ ဒါကြောင့်သစ္စာလေးခိုင်ကိုတော်တိုင်လန်းခိုင်အယယူဘုဒ္ဓဆိုတာသစ္စာလေးပါးဆိုတဲ့ပန်းခိုင်ကြီးကိုကိုတော်တိုင်အယလန်းခိုင်တော်မူခဲ့တာပါဘုဒ္ဓဆိုတဲ့ကိုယ်တိုင်အမှန်တရားကိုသိပြီးတော့အများကိုလည်းအမှန်တရားသိအောင်ပြောပြပေးနိုင်တဲ့ပုဂ္ဂိုလ်ကိုဘုဒ္ဓခေါ်တယ်အဲ့ဒီအမှန်စကားကိုပြောပြပေးနိုင်တဲ့ပုဂ္ဂိုလ်ကြီးဟောပြပေးတဲ့စကားတွေကိုဘာသာမြန်မာလိုစကား ဖရာရဲ့စကားအမှန်အတန်ပြောပြပေးနိုင်တဲ့အမှန်အတန်တီးပြီးတော့အမှန်အတန်ပြောပြပေးနိုင်တဲ့ပုဂ္ဂိုလ်ကြီးရဲ့စကားကိုဘာသာလို့ခေါ်တယ်။မလဲတော့ဗုဒ္ဓဘာသာ။သစ္စာဖရာရဲ့ ကျင့်ကြံကြိုးကိုအားထုတ်နေတဲ့ပုဂ္ဂိုလ်တွေတို့ဗုဒ္ဓဘာသာဝင်လို့ခေါ်တယ်။ဒါကြောင့်ဗုဒ္ဓဘုရားအကုံလုံးဘုရားရဲ့ကုံအကုံလုံးချုပ်မိငုံမိတဲ့စကားအပမရတတိဟာလည်းတရားအကုံလုံးကိုချုပ်မိငုံမိတဲ့စကားဗုဒ္ဓဟာလည်းဗုဒ္ဓကုံအားလုံးရဲ့အချင်းချုပ်စကားလုံး အဘမရတတိဟာလည်းဓမ္မအားလုံးရဲ့အချင်းချုပ်စကားလုံးညာအားလုံးကိုတတိထက်မှာတုံမိသိသိထားတာဒိသလေးခိုင်ကိုယ်တော်တိုင်လန်းခိုင်အယယုမဖောက်မပြန်တရားမှန်ဧကန်တိတော်မူတရားအမှာကိုမဖောက်မပြန်အမှန်တန်တိတယ်ကိုယ်တိုင်လည်းတိတယ်ဘုဒ္ဓဆိုတဲ့စကားနဲ့ကိုယ်တိုင်တည်ခြင်းကိစ္စပြီးပြီလို့ပြောတာ မဖောက်မပြန်တရားမှန်ဧကန်တိတော်မူအမှန်တရားသိစေညာနိုးကြပွင့်တော်မူဘောတိယံဆိုတာသူများကိုသိစေမယ်ဟောသိစေလိုက်တာမဟာသက္ကရာ48ခုကဆုံးလာပြီနဲ့ညမှာအားလုံးကိစ္စပြီးသွားတယ်ကွတ္တိ၄ပဲအချင်းနဲ့အလုဟာကွတ္တိ၄ပဲအလုလုံးဝမကြံခဲ့ဘူးသာသနာဆောင်ချောက်ထင်းတင်းရမှာဗုဒ္ဓရဲ့အလုလည်းမဟုတ်တော့ဘူးသာဝကနဲ့ ဘာဝကဒီပေါ်ဗျာယဟန်ဒီရှင်ဒီလူတွေအားလုံးဆက်ပြီးဆောင်ရွက်ရမယ်အလုပ်တာဖြစ်တယ်အမန္တရားသိစေညာနိုးကြပွင့်တော်မူဗုဒ္ဓကနိုးကြတယ်ဆိုတဲ့အဓိပ္ပာယ်လည်းပြတယ်ကိလေသာဤဟူသောအိပ်ပျော်ခြင်းမှာနိုးကြတော်မူခဲ့ပြီးမောဟဤဟူသောအိပ်ပျော်ခြင်းမှာနိုးတော်မူခဲ့ပြီးပြီးတော့ပွင့် ဗုဒ္ဓဆိုတဲ့စကားကပွင့်ဆိုတဲ့အဓိပ္ပာယ်လည်းအဲ့ဒါပေါ့လောကမှာပန်းငုံလေးတွေဟာနေနဲ့တွဲလို့ရှိရင်ဝါငွာဆွန့်ဆွန့်ကာယကပွင့်လာကြသလိုဗောဓိတတ္တဘုရားအလောင်းလေးဟောသောပန်းငုံကလည်းပဲမဇ္ဈိမာပရိပရာခေါ်ဆိုရတဲ့နေနဲ့ထိတွေ့သွားတော့တပ္ပညုတညံတော်ဆိုတဲ့ ဝါဝါဆွန့်ဆွန့်ကာကပွင့်တဲ့ပန်းပွင့်ကြီးလို့ပွင့်လာရပါတယ်။ဒါကြောင့်ဗုဒ္ဓဟာပွင့်ဆိုတဲ့အဓိပ္ပာယ်လည်းပြတယ်။ဘုရားပွင့်တာလည်းအဲ့ဒီစကလုံး၃နာပါ။အမန္တရားသိစေညာနိုးကြပွင့်တော်မူမြတ်ဗုဒ္ဓဟုကြောကြမှုလွမ်းပြုခုံတဆူ။ဗုဒ္ဓဆိုတဲ့ကောင်ဟာကြောကြတဲ့ကောင်။သင်္စာတဲ့ထဲဇာမလို့ဆိုင်ဘုတ်တင်ဇာမလို့ မတိသူမရှိရဘူးဘုရားပွင့်ပြီဆိုတော့တလောကလုံးအသိပေးပြီးတော့တမြေကြီးကဘာမြေကြီးဟာတိမ့်တိမ့်တုံးနေအောင်ခါပြီးတော့လှုပ်ပြီးတော့မှအတိပေးခဲ့တာအလုံးတိကြတယ်ဒါကြောင့်လောကဓမ္မဖုံးဖီထားလို့မရနိုင်တဲ့အလွန်ကြော်ကြတဲ့ဂုံကြီးပါမြတ်ဗုဒ္ဓဟုကြော်ကြမှုလွန်ပြုခုံတဆူဂုံတော်အလုံးချုပ်မိငုံမိတဲ့ဂုံတော်လည်းဖြစ်တယ် မြတ်ဗုဒ္ဓကုံပွားများထုံညာဟုံထက်မြဲဟုညာအကြီးဆုံးဘုရားကုံဘုရားရဲ့ဗုဒ္ဓကုံအာယုံပြုယခုလိုပူဇော်တဲ့ပုဂ္ဂိုလ်တွေနေစဉ်ဘုရားရှိခိုးဘုရားအာယုံပြုတဲ့ပုဂ္ဂိုလ်တွေအံကြီးတယ်တဲ့ညာကြီးတယ်ကတော့ဘဝအထိမဆောင်ပါဘူးဒီဘဝမှာကိုညာကူးပါတဲ့ဘုရားရှိခိုးတာဘုရားရှိရညာတတ်တယ်ကိုယ့်စီကူးယူတာပဲရေခတ်တယ်လို့ပေါ့ မြေထဲချောင်းထဲတွင်ထဲကံတွေကရေချိုးရေကောင်းကိုယ်ရင်ရောက်အောင်အိုးတို့ပုံတို့နဲ့ခတ်တယ်ပလန်းနဲ့သွဲတယ်ဒါမျိုးလို့ပေါ့ဘုရားထံကညာတတ်တွေကိုယ်နှလုံးကိုယ်ခန္ဓာကိုယ်တန်တန်ကိုဓာတ်အားဖြင့်ကူးဖို့ဆိုပြီးတော့တတ္တာပညာအိုးနဲ့ပုံနဲ့ခတ်တယ်တတ္တာပညာပလန်းနဲ့သွဲတယ်ဗျအများမမြင်တာမြင်တယ်ဗျဒါရောက်ညာကြည့်ခြင်းအကျိုးရတယ် ဒါလေးလိုက်ဆိုကြမယ်တစ္ဆာလေးခိုင်ကိုတော်တိုင်လံကိုင်အယယုမဖောက်မပြန်တရားမှန်ဤကံတိတော်မူအမှန်တရားသိစေညာနိုးကြပွင့်တော်မူမြတ်ဗုဒ္ဓဟု ကြောကြမှုလွန်ပြုကုန်တဆူမြတ်ဗုဒ္ဓကုံပွားများထုံညာဟုံထက်မြဲဟုသစ္စာလေးခိုင်ကိုတော်တိုင်
လံကိုင်အရာယူမဖောက်မပြန
်
တရားမှန
်
ဤကံတိတော်မူအမှန်တရားသိစေညာနိုးကြပွင့်တော်မူမြတ်ဗုဒ္ဓဟုကြောကြားမှုလွန်ပြုကုန်တဆူမြတ်ဗုဒ္ဓကုန
်
ပွားများထုံဉာဏ်ဟုန်ထက်မြဲဟုဒါကြောင့်ဗုဒ္ဓဆိုတဲ့ပဋိညင်ကကျုံးဝါချက်ကမဟာတကရေတရားသုံးခုကဆုံးလာပြီနေမှာပြီးကြီးခဲ့တဲ့ဗောဓေယံဆိုတဲ့ကျုံးဝါချက်ကမဟာတကရေတရား48ခုကဆုံးလာပြီနေညမှာအလုံးပြီးခဲ့တဲ့ဗျဒါကြောင့်မိမိတို့အတွက်ကတော့တရားမမေ့ဖျားနေတဲ့မိမိတို့ရဲ့ဗုဒ္ဓနေကနေတိုင်းမှာမနေ့အရာထားရင်ဗုဒ္ဓနေ့မနေ့အရာထားရင်ဗုဒ္ဓနေ့နေလုံးနေရမှာပဲဒါကြောင့်အပမာဒတတိယအလုံးပေးတာအလုံးမရှိတဲ့ပုဂ္ဂိုလ်မရှိရဘူးအလုံးအလုံးရှိအောင်လို့အလုံးပေးတာလွန်ခဲ့တဲ့နှစ်တုန်းကဦးဇင်းထောင်ဝန်နေကဖွဲ့ရတဲ့လူငယ်တစုရောက်လာတယ်အရှင်ဘုရားအရှင်ဘုရားအရှင်ဘုရားမှာတိတဲ့လူကြီးတယောက်ယောက်မရှိဘူးလားဖေရတပည့်တော်တို့အလုံးလိုခြင်းလို့ပြောပေးပါဖေရအေးကွာငါကလည်းလူကြီးရတယောက်တည်းတိတာကွာအဲ့ဒီလူကြီးတော့ရင်းရင်းနှင်းနှင်းတိတယ်ကွာအဲ့ဒီလူကြီးပဲပြောပေးရမှာပေါ့ကွာဘယ်သူလဲဖေရမြတ်စွာဘုရားပေါ်ဟဲ့ခုနကြည့်လေစေတောဟာမသမီးလောကတာငါလူကြီးပဲပွားမြင်လာကလေးကကြီးညာပြီးပြီ။ဘုရားတောင်မဖြစ်ရသေးဘူး။အဲ့ဒီကလေးကဘုရားကလူကြီးအဖြစ်ကြီးညာပြီးပြီနော်။စေတောဟာမသမီးလောကတာငါလူကြီးပဲ။ဒါကြောင့်လူကြီးဆိုတာဘုရားမြတ်စွာဘုရားပြောတာကွ။မြတ်စွာဘုရားကငါကြိုတင်လျှောက်ပြီးပြီ။တကယ်နဲ့တကယ်လို့များမြတ်စွာဘုရားကလူတွေအလုလာတောင်းလို့ရှိရင်လုံမရှိလို့ချလဲချလဲနဲ့နေကြတဲ့လူတွေအလုလာတောင်းဘယ်လိုလုပ်ရမလဲ။ချက်ချင်းအလုခန့်အလွှာပေးလိုက်စမ်းကွာ။လူကြီးကငါ့ကိုအဲ့လိုမိန်ထားတာမျိုးမင်းတို့ကိုအလုခန့်အလွာပေးလိုက်မယ်အဲ့ဒီအချိန်မှာဦးဇင်းနဲ့မှာခြားတာကလည်းဓမ္မလဲဆောင်ကိုပိုင်အလုခတ်တုတ်တုတ်ဆိုတဲ့ဓမ္မလဲဆောင်စာအုပ်ကလေးနဲ့နှာခြားတာလာလည်းမလူပေးတာဟောဒီမှာတယောက်ကိုတအုပ်စီပေးလိုက်မယ်အဲ့ဒါအလုခန့်အလွာလို့မှတ်မင်းတို့ဒီနေ့ကစားအလုရပြီလို့လည်းမှတ်လခလည်းတိတ်ကောင်းနေတော့ဆိုတော့သူတို့စာအုပ်နာမည်လေးကြည့်ပြီးတော့တဝါးဝါးရည်ပြီးတော့ထားပြန်သွားတယ်အလို့ရလို့ပြန်သွားတာလားဘာလဲတော့မပြောတတ်ဘူးပေါ့ကဉ္ဉံဝရိယဆိုတာကြည်လေဗျလူလောကမှာကဉ္ဉံဝရိယကံရဲ့ဉာဏ်ရဲ့ဝရိယဟာရဲ့အသုံးခုဟာတတ်တတ်ခွဲอยู่လေရတွဲอยู่လေရကဉ္ဉံအေးကံကိုပြင်မထားနဲ့ဉာဏ်နဲ့ထင်းညာနော်ဉာဏ်ဝရိယဟဲ့ဉာဏ်အောင်းတော့မှာဉာဏ်တိတ်တည်းပြန်လောင်းကြဉာဏ်တိတ်ပြန်လောင်းရင်ဝရိယကိုတတိနဲ့တွဲတော့ဝရိယတခုတည်းနဲ့မရဘူးနော်နောက်ကဝရိယဆိုတာကအဖို့ခုနအပမာဒိနသံပါရိထာဒီတတိနေဝရိယတွတ်တွတ်တွတ်တွတ်ပြီးမှဉာဏ်သိက်ကပေါ်တာဉာဏ်သိက်တွေလောင်းလောင်းပြီးမှနောက်ကရှိရကံကလည်းတအားအကိုရတဲ့ကံပြင်မှာအဲ့လိုအလုတ်ပေးတာဒါကြောင့်အခုမိတို့မှာမြတ်ဗုဒ္ဓခုံကိုအာယုံပြုလက်ပူဇော်ကြပြီးအလုတ်သဘောအရာလည်းပဲနေ့စဉ်ဗုဒ္ဓနေကြီးပါပဲလို့ဉာဏ်တတ်တွေကံတတ်တွေပုံတတ်တွေကျက်တရေတတ်တကောတတ်ကူယူစရာလည်းပဲမိမိတို့မှာအပမာဒတတိလက်ကင်ပြုတ်ပြီးတော့ကြိုးစားကြယုံပေါ့ဗျာ။ဒါကြောင့်ဣတိဣတောဘဂဝါတရားစွန်အမြတ်တရားကိုပွားများမြင့်တင်ဘုရားရှင်ကိုတော်မြတ်ကြီးသည်ဟောစနောက်ဆုံးစကားအနေအဖြင့်ဟောကြားတော်မူခဲ့ပါသည်တတိ gain တဏှာပြည်ပါပြီဗျာဤတို့ဖြင့်ကဆုံးလာပြီဗုဒ္ဓနေဆိုတဲ့တရားမမေ့ဖျားနေဆိုတဲ့တရားကိုကြားနာကြရတဲ့ဓမ္မတဝနာမင်္ဂလာနဲ့ကောင်းမှုစွန်းအမြတ်တရားပြည့်ကြောင့်ပေးရန်အပုကတင်လွယ်ငင်းကြပြီကောင်းကျိုးချမ်းသာများကြီးပွားတိုးတက်ပြည့်စုံကြပြီလေကျမ်းကြမမချမ်းချမ်းသာသာပျော်ပျော်ရွှင်ရွှင်အားကိုးစရာကောင်းမှုကိုယ်ပိုင်တရားတွေကိုအမိုက်ပုံတွေကရွှေတုပ်ကြီးများကောက်ယူနေပြီတကယ်တော့နေစဉ်မကင်းနိုင်တဲ့ဇာဝဲနေရစီဝါရလူမှုရေးစားတဲ့ကိစ္စမျိုးစုံအမိုက်ပုံကြီးတဲ့မှာသာသနာတင်ညာသမ္မာဒိဋ္ဌိမျိုးလုံးကလေးကိုတက်ဆင်ရဒါနဝိပဿနာစားတဲ့ရွှေထုပ်ကြီးတွေအိမ်ထဲမှာနေရင်လုပ်ငန်းခွင်မှာနေရင်
အထုတ်လိုက်အထုတ်လိုက်ရအောင်လေမပန်းနဲ့စွာကောက်ယူနိုင်လေကြပါစီကုန်တည်းကောက်ယူနိုင်လေကြ၍အပူအလွန်ပေါ်လာတဲ့လူလောကကြီးတည်းမှာတရားစွန်အပြင်တဘဝလုံးတည်ငြိမ်ရင်ကျဲအေးချမ်းစွာနေနိုင်ကြပြီးဆင်းရဲခတ်သိမ့်လွယ်နေရအသင်္ခတတ္တနိဗ္ဗာန်မြောက်ကိုလွယ်ကူသောအကျင့်လင်းမြန်သောအတိဉာဏ်ဖြင့်အရဟတဘောဘောမျက်မှောက်ပြုလွယ်ရလွယ်နိုင်ကြပါစေခုံတည်း